တော်ရည်မြတ်ဆန်းအခုဆက်လက်နားဆင်ကြမှာတော့မြမအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်ကိုဗစ် -19 ကာယရောဂါကိုမြမနိုင်ငံမှာနိုင်ငံရေးပါတီတွေနိုင်ငံရေးသမားတွေရွေးကောက်ပွဲမှာအနိုင်ရရှိရေးအတွက်သူတို့နိုင်ငံရေးပါတီရဲ့နိုင်ငံရေးအကျိုးစီးပွားပုဂ္ဂိုလ်တူးချင်းရဲ့နိုင်ငံရေးအကျိုးစီးပွားအတွက်အဆုံးချနေကြသလားဆိုတာကိုသီဘောမြို့နယ်ပြည်သူ့ထွတ်တော်ဂူဇယ်ဟောင်းနိုင်ငံရေးသုံးသပ်သူဦးရဲထွန်းနဲ့ဆွေးနွေးသုံးသပ်ထားတာဖြစ်ပါတယ်ကျွန်တော်ကြော်စင်ပါပါရတော့ခင်ဗျာကျွန်တော်ဒီကနေ့ဆက်ပြောရတဲ့အကြောင်းရင်းကတော့မြန်မာနိုင်ငံမှာကိုဗစ်ကာယရောဂါကိုရွေးကောက်ပွဲအတွက်အထူးသတိပြုရရင်နိုင်ငံရေးအတွက်အသုံးချမှုတွေရှိနေလားဆိုတာကိုဆွေးနွေးကြတာဖြစ်ပါတယ်။ကမ္ဘာနိုင်ငံတွေမှာကတော့နိုင်ငံချင်းချင်းကြားမှာလည်းပဲအသုံးချကြရပါလေ။အထူးသဖြင့်တရုတ်နဲ့အမေရိကန်ကြားမှာဆိုရင်သီးသီးသာသာဒီကာယရောဂါကိုအသုံးချပြီးတိုက်ခတ်ကြတွေ့ရပါတယ်။ထို့အတူပဲတချို့နိုင်ငံတွေမှာလည်းနိုင်ငံတွင်းမှာဘယ်သူကကင်ပြောပုံဘယ်လိုဖြစ်တယ်သာသဖြင့်အမျိုးမျိုးပြောကြရဲဆိုတော့မြန်မာနိုင်ငံမှာရောဒီကိုဗစ်ကာယရောဂါကိုနိုင်ငံရေးအကျိုးအမြတ်အတွက်အသုံးချမှုရှိမရှိဆိုတာကိုပထမဆုံးဘယ်သူပဲပါအသုံးချရဲဆိုတော့မပြောခင်အကြံပြင်းလေးပြောပြပါခင်ဗျာကိုဗစ်ကာယရောဂါကိုအသုံးချမှုကလွတ်ကင်းရလားဆိုတာ
တမင်ရည်ရွယ်တာမဟုတ်တော့လေဒီကိုဗစ် -19 ကိစ္စနဲ့ပတ်သက်ပြီးတော့ပြည်သူလူထုကိုမကူးဆက်အောင်ကာကွယ်တာထိန်းချုပ်တာထောက်ပံ့ကူညီတာတွေပေးတာအဲ့ဓာတွေကရွေးကောက်ပွဲနဲ့ပြီးလာတဲ့အချိန်မှာကွက်တိဖြစ်လာတဲ့အခါကျတော့ဟိုဘေးကနော်တခြားဒီအတိုက်ခံပါတီတွေကကြည့်မယ်ပြောမယ်ဆိုလို့ရှိရင်တော့အဲဒီကာယောဂါနိုင်ရေးကိုနိုင်ငံရေးအရရွေးကောက်ပွဲအောင်နိုင်ရေးအရအနာရပါတီကအသုံးချနေတယ်လို့ပြောကြရခြင်းကြရတော့ဖြစ်လာတာအမှန်ပါပဲ
ဟုတ်ကဲ့
တမင်လောက်တာမဟုတ်တာတခုပဲကျွန်တော်တို့ကဖြည့်သားကြရရှိတာပေါ့လေ
ဟုတ်ကဲ့ဒါပေမဲ့တူစီကတိုက်ခံနေရအဲ့လိုထင်စရာရှိပေမဲ့လည်းတကယ်မလုတ်သင်းတဲ့ဟာမျိုးကိုလုတ်တာဟောရှိပါလားဥပါအချင်းတချို့ကပြောရတယ်ရေကောက်ပွဲမကျင်းပသင့်တဲ့အချိန်ဖြစ်တယ်ဒါပေမဲ့သူတို့နိုင်ငံရှိရအတွက်ဇွတ်ကျင်းပမယ်ဆိုတာမျိုးလုတ်ခဲ့ရဆိုရင်တော့ဒါဟာပြောသင့်တဲ့ကြာဖြစ်လာရလို့ဆိုရမှာပေါ့ရေဆုံ
းအဲရေကောက်ပွဲကတော့တကယ်တမ်းကရှင်းမယ်ဆိုရင်ကျွန်တော်ရှင်းလို့ရတယ်ဒီဘာမှကျွန်တော်တို့တော့တက်တန်းသမရတက်တန်းတွေကိုမထိခိုက်ဖဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေပါတက်တန်းချက်တွေနဲ့အညီရွှေ့မယ်ဆိုရင်အ ਨੇ ဆုံးဒီတလပေါ့နော်တလထိနောက်ဆိုရတယ်တကယ်လို့လွတ်တော်တက်တန်းကိုကြော်ပြီးတော့ရွှေ့မယ်ဆိုရင်လည်းသမရနဲ့အစိုးရအဖွဲ့ရဲ့တက်တန်း9နှစ်အတွင်းမှာထပ်ပြီးတော့နောက်ထပ်2လလောက်ထပ်ပြီးတော့2လ3လလောက်ထပ်ရွှေ့လို့ရသေးတယ်ဆိုတော့အဲ့ဒီဟိုမရွှေ့ပဲနဲ့ဒီရွေးကောက်ပွဲကော်မရှင်ကတင့်ခံနေပြီးတော့ကျွန်တော်တို့ဒီကြေညာထားတဲ့အတိုင်းဝင်ပါလာ၈ရက်နေမှာပဲရွေးကောက်ပွဲလုပ်မယ်လို့ပြောရလိုက်တာကတော့သူတို့ဒီအตาရနေတဲ့နော်အနေထားကိုသူတို့ကပို့ပြီးတော့ပေးကြအောင်ဟိုဒီရွေးကောက်ပွဲမရွှေ့တာလို့ပြောကြရဖြစ်လာတာပေါ့ဗျာ
ရွေးကောက်ပွဲအခုမရွှေ့ဘဲနဲ့ကျင်းပရင်သူတို့အตาရနိုင်တဲ့အခြေအနေကဘာကြောင့်ရှိနေပါလို့လဲကိုဗစ်ကြောင့်သွားလာခဲ့တဲ့ဘာညာပိတ်ပင်မှုတွေရှိနေတဲ့အခါမှာသူတို့ကိုထောက်ခံတဲ့လူတွေအတွက်လည်းပဲအခက်အခဲတွေ့မှာပဲသူတို့ကိုဆန့်ကျင်ပြီးမဲပေးတဲ့လူတွေအတွက်လည်းအခက်အခဲတွေ့မှာပဲဆိုတော့အကျိုးသက်မှုကတန်းတူမဖြစ်နိုင်ဘူးလား
ပြောမယ်ဆိုလို့ရှိရင်ဘယ်ပါတီကမှလူချင်းသွားပြီးတော့ဖြည့်တွေ့စီယုံတဲ့ဥစ္စာလုံးလုံးမရတော့ဘူးဒါ energy ရောအားလုံးအတူပဲဆိုတော့အပေါ်ယံကြည့်မယ်ဆိုရင်ညီမျှတယောင်ထင်ရတာပေါ့သို့တော်လည်းပဲဒီကာလအတွင်းမှာငွေကြေးထောက်ပံ့အကူအညီရာတွေအစိုးရကလုပ်တာတွေရှိမယ်နောက်တစ်ခုကလူမှုဟိုကွန်ရက်တွေကနေပြီးတော့ Facebook လိုဟာမျိုးတွေကနေပြီးတော့ဆက်သွယ်စည်းရုံးတဲ့အခါမှာဒီအချိန်မျိုးကစိတ်အထုံးလုပ်ထားတဲ့အချိန်မျိုးကအထီးရောက်ဆုံးတယ်လူတွေကအိမ်မှာနေကြတဲ့အခါကျတော့ဘယ်မှမထွက်ရမပြုရတဲ့အခါဒီ Facebook ပဲတုံးနေကြမှာ Social Media တွေပဲတုံးနေကြမှာဆိုတော့အဲ့ဒီမှာကလည်းကျွန်တော်အာဏာရပါတီရဲ့ခေါင်းဆောင်ဒေါက်ဆန်းစုကြည်ကသူ့ရဲ့ popularity သူ့ရဲ့ဒီ social လူမှုကွန်ရက်မှာဘယ်သူမှသူ့ကိုလိုက်ပြီးတော့မမိနိုင်ဘူးဒီချိန်မှာအဲသူတို့အတွက်ကအားအပါဆုံးနဲ့ကျန်တဲ့ပါတီတွေကလုပ်မယ်ဆိုရင်လည်းအခုမှစူးစမ်းရတယ်လို့ဖြစ်နေတယ
်ဟုတ်ကဲ့
နောက်ပြောမယ်ဆိုလို့ရှိရင်လည်းသူတို့ပြောတဲ့ဆိုတဲ့เนาะသုံးဆွဲတဲ့ Facebook သုံးဆွဲတဲ့ဟာတွေအတွက်လည်းရွေးကောက်ပွဲအသုံးစိတ်တွေမှာထည့်ရမယ်ဆိုတဲ့အခါကျတော့ဒါတွေကလည်းအကန့်အသတ်တစ်ခုဖြစ်လာလိမ့်မယ်လို့ကျွန်တော်ကထင်တယ်ဒါပေမဲ့ပြောမယ်ဆိုခြုံပြောမယ်ဆိုရင်တော့အဲ့ဒီမှာကျွန်တော်အာဏာရပါတီကအများကြီးတာတယ်လို့ကျွန်တော်ပြောနိုင်တာပေါ့ဗျာ
ဟုတ်ကဲ့ through Ting Khan Niyara Ajong Yimha, through Asa Yajin as Surek Isa Apjin, Shri Sainu Mapchit Mangu Surek Chini Miya, Jeno Tudubaka Sinna Ji Mesun, Sinna Ziya Ajong Tui Wala, through Bajang Mishu Wu Ting Khan Niyara Le Surek Isa Wu.
Bajang Mishu Wu Sura Garo Jano Le, Yane Padalo Di Achele De Wu, Jidai De Akama, ကျွန်တော်တို့ဒီမနိုင်ငံမှာအခုလောလောဆယ်ပေါ့ဖြစ်နေတဲ့အခြေအနေတွေရတော့ဒီတနိုင်ငံလုံးအနေနဲ့ဖြစ်နေတဲ့နှုံးသားတွေကကဘာမှအဆိုးဆုံးဆိုတဲ့အနေအထားမျိုးတော့မဟုတ်သေးဘူးအဲတခါအသက်သာဆုံးအနည်းဆုံးနိုင်ငံတွေထဲမှာဆိုတဲ့နယ်ပယ်ကနေပြောလဲအခုတော့နည်းနည်းကြော်လာပြီကြော်လာတဲ့အခါကျတော့ဟိုရက်ဆိုင်လိုက်လို့ရွှေဆိုင်လိုက်လို့ကျွန်တော်တို့ကထိန်းချုပ်သွားနိုင်တဲ့အနေအထားဖြစ်သ
ပြီးတော့စဉ်းစားပုံနဲ့ရပါတယ်တတူဝဲရွေးကောက်ပွဲကိုဖွဲ့စည်းပုံရသတ်မှတ်ထားတဲ့အချိန်မှာမကျင်းပနိုင်ဘူးမြန်မာနိုင်ငံဖွဲ့စည်းပုံမှာဘယ်အချိန်ကျင်းပရမယ်ဆိုတာတိကျပြဋ္ဌာန်းထားချက်ရှိပါလားနေ့ရက်နေ့စွဲနဲ့အဲ့ဒါကျွန်တော်မသိဘူးဒီအမေရိကန်မှာတော့ရှိတာပေါ့လေဘယ်နေ့ဘယ်ရက်ကျင်းပမယ်ဆိုတာကို
တကယ်လို့အဲ့လိုသတ်မှတ်ထားချက်များရှိနေလို့လားဆိုတော့လည်းကျွန်တော်စဉ်းစားမိပါတယ်။ဥယျာတော့အဲ့ဒါကိုတွေးမိပါလား။အဲ့ဖွဲ့စည်းပုံရဘယ်လိုကန့်သတ်ထားတယ်။တကယ်လို့အဲ့ဒီဟာကျွန်းလွန်သွားရင်ဘယ်လိုပြန်လုပ်ရမယ်ဆိုတဲ့စီကံစီမီများရှိနေပါလား။ပြဋ္ဌာန်းချက်များ။ဟုတ်ကဲ့ဗျာ။အဲ့ဒီဟာနဲ့ပတ်သက်လို့လည်းကျွန်တော်တို့လေ့လာကြည့်တဲ့အခါမှာရွေးကောက်ပွဲကိုဘယ်နေ့ဘယ နှစ်ဖြစ်ပြီးဆိုတဲ့ဟာပါတယ်တမရရဲ့တဒံအစိုးရဖွဲ့ရဲ့တဒံမှာလဲတမရကနေပြီးတော့ကျန်းသစ္စာချိန်ဆိုပြီးတမရတာဝန်ထမ်းဆောင်တဲ့အချိန်ကနေပြီးတော့၅နှစ်ဖြစ်ပြီးလို့ကြာခံထားတယ်ရွေးကောက်ပွဲတွေကိုအဲ့ဒီမတိုင်ခင်မှာဘယ်အချိန်မှာပဲကျင်းပကျင်းပရတယ်ဆိုတဲ့အတိတ်ပဲအဲကျွန်တော်တို့ဒီပြီးခဲ့တဲ့သွတ်တော်တွေတုန်းကဆိုလို့ရှိရင်နိုဝင်ဘာလမှာကျင်းပပေမဲ့ဒီသွတ်တော်တက်တန်း၅နှစ်ပြည့်တာကဇန်နဝါရီလ31ရက်နေ့ဖြစ်တဲ့အခါကျတော့ဂျားထဲမှာကျွန်တော်တို့အချိန်၂လလောက်တောင်ရတယ်ပေါ့လေဆိုတော့ပြောချင်တာကအဲ့ဒီတက်တန်းကိုပဲကျွန်တော်တို့ကြည့်ပြီးတော့ရွေးကောက်ပွဲကိုဟို adjust လုပ်လို့ရတာပေါ့ရှေ့တို့နောက်ရင်လုပ်လို့ရတယ်ဆိုတော့အခုသတ်မှတ်ထားတဲ့နိုဝင်ဘာလကနေပြီးတော့အဲ့ဒီမတိုင်ခင်မှာကျွန်တော်တို့လုပ်လို့ရတယ်ဆိုတဲ့အတိတ်ပဲပါသို့တော့တကယ်လို့ကျွန်တော်တို့ကအဲ့ဒီတွတ်တော်တက်တန်းသမရတက်တန်းတွေကိုကြော်ပြီးတော့ဒီအခြေခံဥပဒေအရသတ်မှတ်ထားတဲ့တက်တန်းတွေကိုကြော်ပြီးတော့ရွှေ့ကျင်တယ်ဆိုရင်တော့အခြေခံဥပဒေမှာအဲ့ဒါနဲ့ပတ်သက်တဲ့ပြဋ္ဌာန်းထားချက်မရှိတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဥပဒေတစ်ခုဒီလိုအရေးပေါ်ကိစ္စဥပဒေတစ်ခုပြဋ္ဌာန်းရလိမ့်မယ်လို့ကျွန်တော်ကတော့ယူဆပါတယ
်ကျွန်တော်စကားမသက်မီဒီယာတစ်ခုကျန်တဲ့တကယ်တော့ဒီမိကောင်စကားတဲ့မိခဲ့တဲ့ကိစ္စဥယျာထွန်းအနေနဲ့ဒီလာမယ့်ရွေးကောက်ပွဲမှာပါတီသူတို့ခုကိုစားပြုလို့တော်တော်ကောင်းတသိပုဂ္ဂလအနေနဲ့တော်တော်ကောင်းရှင်းပြင်ဖို့ရွယ်ချက်ရှိပါသလား
2016လောက်ကလေးကကျွန်တော်ကမပြိုင်တော့ဘူးလို့ဒီသွတ်တော်နိုင်ငံရေးသမားပါတီနိုင်ငံရေးသမားမလုပ်တော့ဘူးလို့အဲ့လိုဆုံးဖြတ်ခဲ့တာပါ
ဟုတ်ကဲ့ဟုတ်ကဲ့
အခုလိုလွတ်လွတ်လပ်လပ်ပြောရဆိုရတာကိုကျွန်တော်ပို့ပြီးတော့သဘောကျလို့
ဟုတ်ကဲ့ဟုတ်ကဲ့
ချုပ်တောင်ကျင်းတယ်လို့ယူဆလို့ပါ
ဟုတ်ကဲ့ကျွန်တော်လည်းဦးရဲထွန်းဟာအဲ့လိုမပြိုင်တော့ဘူးပါတီနိုင်ငံရေးသမားတယောက်မဟုတ်တော့ဘူးဆိုလို့မေးဖြစ်တာပါဆိုတော့ကျွန်တော်ကဟု
တ်ကဲ့
အာနာယပါတီရဲ့အကြောင်းကိုပြောပြီးတခြားအဖွဲ့အစည်းတွေကရောဒီကိုဗစ်ကာယောဂါကိုသူတို့နိုင်ငံရေးအကျိုးစီးပွားအတွက်သုံးချတာတွေပါလေမတွေ့ရဘူးလားခင်ဗျာ
အာနာယပါတီကကိုဗစ် -19 ကာယောဂါကျော်လွှားရေးမှာပထမလိုင်းမှာတော့တော်တော်လေးချိန်နိုင်တယ်အခြေအနေကကောင်းတယ်ဗျာတရားအာနာယပါတီတို့ကတော့အမှတ်တွေအများကြီးရမဲ့အခြေအနေမျိုးပေါ့အခုဒုတိယဆိုင်မှာကသူတို့ထိုင်နိုင်မလားပူဆိုးသွားမလားအဲ့ဒါကဒီအတိုက်ခံပါတီတွေနေနေစောင့်ကြည့်နေတဲ့အခြေအနေအနေအထားတွေ့ရပေါ့တကယ်လို့ပူဆိုးသွားတယ်ထိမနိုင်သိမရဖြစ်တယ်ဆိုရင်တော့ဒါကရေကောက်ပွဲမဲဆွယ်စည်းအုံးရေးမှာဒါသူတို့အတွက်ကတော့လက်နက်ကောင်တစ်ခုဖြစ်မှာပေါ့လေတခိုင်ပြည်နယ်တို့ဘာတို့မှဖြစ်တဲ့ကိစ္စတွေဘာတွေမှအဝင်ထွက်အသွားအလာတွေကိုအလျင်မြန်စမ်းသပ်မလုပ်နိုင်တာတွေဘာတွေကဒီအစိုးရရဲ့စီမံခန့်ခွဲမှု
ဟုတ်အားနဲ့ချက်တွေပေါ့ဒါတွေကိုဖောက်ပြပြီးတော့စားပါတည်းကလုံလာနိုင်တယ်လို့တော့ကျွန်တော်တွေးမိပါတယ်ဟုတ်ကဲ့အဲဒီတော့တောင်ရမေးရမယ်မိကွန်တူကစူလို့ရတော့တရှိဆူရတဲ့ပူပြီးတော့ထီအောင်လုံနိုင်မဲ့အခြေအနေကိုရှိပါရဲ့လားလို့ပေါ့ပြီးရရှိမှာပေါ့ဗျာဟုတ်ပါတယ်ဗျာဟုတ်ပါတယ်ဒါတော့ဒါတော့သူတို့ဒီအတိုက်ခံဆိုတာကတော့ကိုအနာရနိုင်လုံနိုင်တာမလုံနိုင်တာကတော့
တပိုင်းပေါ့ဗျာလောလောဆယ်တော့အဲဆိုရလုတ်တဲ့အဲဒီအရာရပါတီရဲ့ချွေးရဲ့အားနဲ့ချက်တွေကိုထောက်ပြပြီးတော့အဲ့ဒါကိုကင်ပြီးဒီဝေဖန်မှာတော့သူတို့တာဝန်ပေါ့လေအဲ့ဒါဟိုကိုပြောတတိယရောက်လူတွေသဘောပေါက်အောင်ပြောနိုင်ဖို့ကလည်းလိုသေးတယ်အဲပြောတာမပါရင်ပြောတာမတက်ရင်အဲဒီဝေဖန်တိုက်ခိုက်မှုကဟိုပြန်ပြီးတော့ဟိုနောက်ပြန်ရိုက်နိုင်တာပေါ့လေဟုတ်ကဲ့